marinha me dar de causa. E morri sem ser a mulher. E o vendedor é te dedou.
တော်ရရှင်များရှင်လန်းချမ်းမြေ့ကြပါရဲ့လားခင်ဗျာလူလူနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်ကိုစောင့်မျှော်နားဆင်ကြတဲ့အတွက် RFV ကကျေးဇူးအထူးတင်ရှိကြောင်းပြောခွင့်ပြုပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအားနည်းချက်တစုံတရာရှိခဲ့မယ်ဆိုရင်လဲဝေဖန်အကြံဉာဏ်ပေးကြစီလိုပါတယ်ကဲကိုညာဝေအောင်ရေဒီအပတ်မေးခွန်းရှင်တွေအကြောင်းပြောပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာထိုင်းနိုင်ငံကကိုလူမော်မလေးရှားကကိုကျော်ဆန်းဂျပန်နိုင်ငံကမိုင်ကျော်ဦးကရင်ပြည်နယ်ကနော်ရှွီလာတို့အပြင်အမေရိကန်ပြည်ထောင်စုကကိုမင်းစိုးမြတ်နဲ့ကိုထွန်းလင်းရွှေတို့ပါပဲဥက္ကမော်ဆိုရေ
ကဲဗျာကျွန်တော်တို့ထိုင်းနိုင်ငံကကိုလူမော်ရဲ့မိကွန်းနဲ့စအောင်ဗျာလူတို့ရဲ့ကြောက်စိတ်နဲ့အစိုးရအတိုက်ခံတွေရဲ့ဥဆောင်မှုကဏ္ဍကိုအခုလိုမိကွန်းထုတ်ထားပါရခင်ဗျာ
အန်တီစုရေမင်္ဂလာပါခင်ဗျာပထမဆုံးအနေနဲ့အန်တီစုလွတ်လာတဲ့အတွက်အများကြီးဝမ်းသာပီတိဖြစ်ရတယ်လို့ယုံကြည်ချက်ကြောင့်အချင်းချခံရတဲ့ယဟန်တော်တွေနဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ဖို့အတွက်လည်းမျှော်လင့်နေရတယ်ဆိုတာကိုပြောချင်ပါတယ်အန်တီရေဒီအစီအစဉ်ကနေပြီးအန်တီစုနဲ့တခုလောက်ဆွေးနွေးခြင်းလို့ပါတခြားတော့မဟုတ်ပါဘူးလူလူကြီးကကြောက်စိတ်တွေဖုံးလွှမ်းနေတယ်လူလူကြီးကကြောက်နေကြတယ်ဆိုတော့တချို့ပြောဆိုဝေဖန်မှုတွေအပေါ်မှာကျွန်တော်အနေနဲ့သဘောမတွေ့ပါဘူးတကယ်တမ်းလူလူကြီးကပဲကြောက်နေတာလားလူလူကြီးကိုစီယုံလှုံ့ဆော်နေတဲ့ကျွန်တော်တို့အတိုက်ခံတွေကပဲလူလူကြီးယုံကြည်မှုရှိအောင်လူလူလိုက်ပါလာနိုင်တဲ့နီးလန်းတွေကိုပေါ်ထုတ်ဖို့အားနည်းနေရလားဆိုတဲ့အပေါ်မှာတန်တရားဖြစ်နေမိပါတယ်။ဒါပေမဲ့ကျွန်တော်လည်းတိတိကျကျအဖြေမထုတ်နိုင်ပါဘူး။ဒါကြောင့်အန်တီစုအနေနဲ့ဘလို့သဘောထားမျိုးရှိတယ်၊ဘလို့မြင်တယ်ဆိုတာကိုသိပြရစေခင်ဗျာ။အန်တီစုကျမ်းမာပါစေ။အဆဆအယားယားအဆင်ပြေပါစေလို့ကျွန်တော်ဆုတောင်းပေးနေပါတယ်
။ဟုတ်ကဲ့။ကိုလူမော်ကကြောက်စိတ်အကြောင်းမေးတာတော့ဒေါအောင်ဆန်းစုကြည်ရေးတဲ့ကြောက်ရွံ့ခြင်းမှလူကင်းရေးစာအုပ်ကိုသတိရမိပါတယ်ဗျာ။ကဲဒေါအောင်ဆန်းစုကြည်အဖြေကိုနားဆင်ရအောင်လားဗျာ
ဟုတ်ကဲ့
လူလူထဲမှာကြောက်စိတ်တွေပြန်ပွားနေတယ်ဆိုတာကတော့ညင်းလို့မရတဲ့ကိစ္စပါကြောက်နေကြအောင်လဲနှစ်ပေါင်းများစွာစနစ်တကျလှုပ်ထားတယ်လို့များပြောလို့ရမလားလေဒီလိုကြောက်စိတ်တွေပြောက်အောင်လုပ်ဖို့ဆိုတာလူတွေရဲ့မွေးရပါဂုံတိတ်ခါကိုတံပိုးထားတဲ့လူတွေအားလုံးကြိုးစားလုပ်ရမယ်လို့ထင်ပါတယ်ကမ္ဘာကူလသမဂ္ဂလူအခွင့်အရေးကြေညာစာတမ်းမှာလဲစိုးရင်ကြောက်ရမှုမှကင်းလွတ်ဖို့လူချောင်းပါရှိပါတယ်ဒါကြောင့်အန်တီတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူတွေကြောက်စိတ်ကိုကြော်လွှားနိုင်ဖို့ကြိုးစားပြီးပြောဆိုလုပ်ကိုင်နေတာပါ။အားလုံးကလည်းဝိုင်းပြီးကြိုးစားပေးမယ်ဆိုလို့ရှိရင်သိကောင်းမှာပဲ
။ကဲကျွန်တော်တို့အခုထိုင်းနိုင်ငံကနေမလေးရှားပဲဆက်ရအောင်ဗျာ။ကိုကျော်ဆန်းကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေအကြောင်းအခုလိုမေးမြန်းထားပါတယ်
။ကျွန်တော်ကတော့မလေးရှားမှာရောက်နေတဲ့ကျော်ဆန်းပါခင်ဗျာ။ကျွန်တော်အနေနဲ့မေဒေါ်ဆန်းစုကြည်ကိုမေးချင်တဲ့မေးခွန်းလေးတစ်ခုရှိလို့ပါ။အဲ့ဒါတခြားမဟုတ်ပါဘူးကျွန်တော်တို့ဒီမှာဒီမိုစီအကြောင်းနဲ့လူ့အခွင့်အရေးအကြောင်းတွေကိုကျွန်တော်သက်သေနားလည်တော့ဒီကစငယ်ချင်းနေနီးစပ်အပေါင်းအသင်းတွေနဲ့ဆွေးနွေးတဲ့အခါမှာသူတို့ရဲ့မိကုံးတစ်ခုကိုကျွန်တော်အနေနဲ့ရေးလည်အောင်ရှင်းပြနိုင်တဲ့အတွက်အမေတော်ဆန်းစုကြည်အနေနဲ့များရှင်းပြပေးဖို့ကျွန်တော်မြစ်တာရက်ခံပါတယ်သူတို့ကမေးပါတယ်ကျွန်တော်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေရလာတော့ငါတို့တွေကဘာခံစားရမှာလဲငါတို့တွေကဘာပြောင်းလဲတိုးတက်သွားရမှာလဲဆိုတဲ့မိကုံးကိုကျွန်တော်မေးပါတယ်ကျွန်တော်အနေနဲ့လည်းသူတို့လူတွေကနားလည်အောင်ရှင်းမပြနိုင်ဘူးဖြစ်တဲ့အတွက်မေတော်ဆန်းစုကြည်အနေနဲ့ရှင်းပြပေးဖို့တောင်းဆိုလိုပါတယ်ခင်ဗျာ
ဟုတ်ကဲ့နိုင်ငံခြားရောက်မြန်မာတွေဟာတစ်ဖက်တစ်လမ်းကဝင်ငွေရှာကြရင်အချင်းအားတဲ့အခါတွေမှာကိုယ့်နိုင်ငံအကြောင်းကိုဒီလိုပဲဆွေးနွေးလေးရှိကြတာအမှန်ပါပဲဥက္ကမော်ဆိုရေ
ကောင်းတော့ပါဗျာအခက်အခဲမျိုးစုံကြတဲ့ကကိုယ့်တိုင်းပြည်ကိုအမှတ်တရရှိကြတာကတော့ဝမ်းသာစရာပဲကိုညာဝင်းအောင်ပဲကဲဒေါ်အောင်ဆန်းစုကြည်ရဲ့အဖြေစကားနားဆင်အောင်ဗျာ
ကောင်းပါပြီဗျာ
တာကိုခက်ခဲတွေ့စေတဲ့မိကွန်းတွေနဲ့ပတ်သက်လို့နှစ်ပိုင်းခွဲပြီးတော့ပြောချင်ပါတယ်ပထမအဖြစ်ကတော့လူခွင့်ရေးတွေရလို့ဘာအကျိုးလားလတ်တွေရှိမယ်ဆိုတာသိချင်ရင်ကုလသမဂ္ဂကလူ့အခွင့်အရေးကြေညာစာတမ်းကိုဖတ်ကြည့်စေချင်ပါတယ်လူသားတယောက်ရဲ့မွေးရာပါဂုဏ်သိက္ခာနဲ့အညီနည်းနိုင်မဲ့အခွင့်အရေး30ကိုပြဋ္ဌာန်းထားပါတယ်ဒီမိုကရေစီရလို့ဘာအကျိုးရှိမယ်ဆိုတာကတော့လူတယောက်ချင်းရဲ့တန်ဖိုးကိုအတိအမှတ်ပြုတဲ့စနစ်အောင်မှာကိုယ့်ပတ်ဝန်းကျင်နဲ့ကိုယ့်နိုင်ငံတိုးတက်ရေးအတွက်လုပ်ပိုင်ခွင့်တွေရနိုင်ပါတယ်ဒုတိယပိုင်းအဖြစ်ခွဲပြောရမယ်ဆိုရင်ငါတို့အတွက်ဘာရမလဲဆိုတာကိုပဲစဉ်းစားပြီးငါတို့ကဘာတွေအများအတွက်လုပ်ပေးနိုင်မလဲဆိုတဲ့စိတ်ဓာတ်လုံးဝမရှိတဲ့သူများကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးရဲ့တန်ဖိုးတွေကိုသိနာလည်ဖို့ခက်ပါလိမ့်မယ်ထင်တယ်
။အေးဗျာဥက္ကမောင်ဆိုရဲ့မြန်မာပြည်ဒီမိုကရေစီဘယ်တော့ရမှာလဲလို့မေးကြသူအရေးအတွက်နဲ့ဒီမိုကရေစီရအောင်ငါတို့ဘာလုပ်မယ်လို့ပြောကြသူအရေးအတွက်ဘယ်ဟာကပိုများမလဲဆိုတာအတွေးပွားစရာပါပဲဗျာ။ ကဲအခုတော့ဂျပန်နိုင်ငံကမိုင်ကျော်ဦးရဲ့မေးခွန်းကိုတင်ဆက်ရအောင်ဗျာ
ဟုတ်ကဲ့ကိုညာဝင်းအောင်ရေသူကတော့လက်ရှိလွှတ်တော်ကပေါ်ထွက်လာနိုင်မယ့်ရလဒ်တွေကိုအခုလိုမေးခွန်းထုတ်တာပါတယ်ခင်ဗျာ
ကျွန်တော်နာမည်မိုက်ကျော်ဦးလို့ခေါ်ပါတယ်ဂျပန်နိုင်ငံရောက်ပလောင်တိုင်းသားသူဖြစ်ပါတယ်အဲတောင်ဆန်းစုမေးလို့ကတော့နီဘီတော်မှာကျင်းပနေတဲ့လွှတ်တော်မှာတက်ရောက်နေတဲ့လွှတ်တော်အမတ်တချို့ကအဲဒီလွှတ်တော်ကနေပြီးတော့မှဒီမိုကရေစီနှိမ့်ချပြောဆိုနေတယ်လို့ပြောတန်နေကြားနေရပါတယ်ဒီလွှတ်တော်မှာပြည်သူတွေအတွက်ဒီမိုကရေစီစနစ်ကိုပို့ဆောင်ပေးနိုင်မယ်လို့ထင်ပါသလားနောက်တစ်ခုကဒီလွှတ်တော်တက်တန်းပြီးတဲ့နောက်တစ်ချိန်ဖြစ်ပေါ်လာမဲ့ရွေးကောက်ပွဲနောက်ပိုင်းပေါ့လေဒီမိုကရေစီစနစ်ကိုပြန်လည်ဖန်တီးနိုင်တဲ့ရွေးကောက်ပွဲတစ်ခုပေါ်လာနိုင်တယ်လို့တချို့အမတ်တွေကတော့ထင်နေပါတယ်ဒီနောက်၅နှစ်မှာရောကျွန်တော်တို့ပြည်သူတွေလူချင်းတဲ့ဆန္ဒတွေဖြစ်ပေါ်လာနိုင်မလားဆိုတာကိုပဲမေးချင်ပါတယ
်ဟုတ်ကဲ့နောက်၅နှစ်အကြာမှာကျင်းပမယ်ဆိုတော့အဲ့ဒီရွေးကောက်ပွဲကိုလည်းလူတချို့ကတော်တော်လေးမျှော်ကူးနေကြတာကိုမကြာခဏကြားနေရပါတယ်ဥက္ကမောင်ဆိုရင်ဒေါအောင်ဆန်းစုကြည်ကဘလို့များဖြေထားပါလိမ့်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းစိတ်ဝင်စားတယ်ကိုညာဝင်းအောင်ရေ
လွတ်တော်ထဲမှာဒီမိုကရေစီနှိမ့်ချပြောဆိုနိုင်မဆိုနိုင်ဆိုတာကိုတော့လွတ်တော်အစည်းအဝေးတွေမှာသတင်းတောက်တွေကသတင်းယူပိုင်ခွင့်မရှိတော့ကျမတို့လည်းမပြောတတ်ပါဘူးသိရသလောက်ကတော့အဆိုတွေကိုကန့်ကွက်သူမရှိအတီးပြုတ်နိုင်ခဲ့ကြတယ်လို့နားလည်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့2010ပါတီမှတ်ပုံတင်ဥပဒေတွေအရဒီမိုကရေစီပေါ်ထုတ်နိုင်မဲ့လွတ်တော်တစ်ခုပေါ်ပေါက်လာနိုင်မယ်ဆိုတာကိုမယုံကြည်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခြင်းမလုပ်ခဲ့တာပါနောက်၅နှစ်လောက်မှဒီမိုကရေစီနှိမ့်ချတဲ့လွတ်တော်ရွေးကောက်ပွဲပေါ်လာမပေါ်လာဆိုတာကတော့ဒီမိုကရေစီကိုအမှန်တကယ်လိုလားတဲ့သူတွေရဲ့ကြိုးပမ်းမှုပေါ်မှာပဲတည်မယ်လို့ထင်ပါတယ
်ဘုကောင်ဆိုရေကျွန်တော်တို့အခုကရင်ပြည်နယ်ကနော်ရွှီလာရဲ့မိကွန်းကိုတင်ဆက်ချင်ပါတယ်သူကမြန်မာနိုင်ငံကပြည်သူစေယုံကြီးတွေရဲ့အနှိဋ္ဌာယုံတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အတွက်အတော်မကြေမနက်ဖြစ်နေသူပါဗျာ
ကျွန်မကရင်ပြည်နယ်နော်ရွှီလာပါအန်ဒီဟိုအမျိုးသမီးနဲ့ပတ်သက်တဲ့ဟိုမိကွန်းလေးတစ်ခုမေးချင်ပါတယ်ဟိုကျမကလည်းအမျိုးသမီးယောဂဖြစ်တဲ့အခါကျတော့ရန်ကုန်ဆေးရုံမှာရောက်တော့အမျိုးသမီးတွေကအဲ့ဒီမှာတော်တော်ဒုက္ခရောက်တာကိုတွေ့ရတယ်။အမျိုးသမီးတွေကဒီအသိပညာနည်းတဲ့အခါကျတော့သူတို့မှကလေးတွေကရသလောက်မွေးတယ်။ဘာလျှောလို့ပြောမှာပေါ့နော်။အဲ့ဒါတွေဖြစ်တယ်ပေါ့နော်။ကလေးပြက်တာတို့ဘာလို့ဖြစ်တဲ့အခါကျတော့သူတို့တွေကရန်ကုန်ဆေးရုံကြီးကိုပဲအာကိုပြီးတော့မှဟိုမရှိမရှိမဲ့နဲ့လာတာပေါ့နော်။လာတဲ့အခါကျတော့အဲ့ဒီဆေးရုံမှာရောက်တဲ့အခါကျတော့ဆရာဝန်မနေရသူတို့သိပ်ပြီးတော့ဂယုမဆိုင်သိပ်ဂယုမဆိုင်တာမဟုတ်ဂယုကိုမဆိုင်ဘူးအဲ့ဒါကိုစိတ်မကောင်းစရာပါလဲဆိုတော့ဒီယောဂါကိုကင်တွယ်တဲ့အဲ့ဒီဟိုဟာတွေကဆရာဝန်မကြီးဖြစ်နေတယ်ဒါပေမဲ့အဲ့ဆရာဝန်မကြီးကိုယ်တိုင်ကသူတို့တွေကဒီအမျိုးသမီးနဲ့ပတ်သက်ပြီးကိုရှင်းစာတရားလည်းမရှိဘူးသူတို့အသိပညာပေးဖို့မပြောနဲ့ဆက်ဆံတာလည်းစကားလည်းကောင်းမပြောဘူးအဲ့ဒါလိုမျိုးဖြစ်တဲ့အခါကျတော့သူတို့မှလည်းအပြင်စိတ်ခါသွားဖို့ဆိုတာက9သိန်း8သိန်း10သိန်းအဲ့လိုမျိုးကုန်နေဆိုတော့သူတို့မှမတတ်နိုင်ဘူးအဲ့ဒါကြောင့်မို့အဲ့ဒီအတွက်နဲ့ပတ်သက်ပြီးတော့မှအန်ဒီအမျိုးသမီးကနေနဲ့ပတ်သက်ပြီးတော့မှအသိပညာပေးဖို့ရှိပါသလားလို့သိချင်ပါတယ်ရှင
်ဟုတ်ကဲ့ကိုညာဝင်းအောင်ရေနိုင်ငံပိုင်ဆေးရုံကြီးတွေမြို့နယ်ကြီးလက်ဆေးခန်းတွေမှာဆေးဝါးနဲ့ကရိယာလည်းမရှိဆရာဝန်နဲ့လူနာပြုတွေကလည်းချို့တက်နေတယ်ဆိုတဲ့သတင်းတွေကိုကျွန်တော်တို့ကြားနေရတာကတော့ရာစုနှစ်တစ်ဝက်လောက်တော့မကတော့ပါဘူးဗျာတော့ရွာကြီးလက်ကလူတွေဆိုရင်ပို့ပြီးခံစားရတာလားကိုညာဝင်းအောင်ရေကဲဒေါအောင်ဆန်းစုကြည်ရဲ့အဖြေကိုကြားရအောင်ဗျာ
ဟုတ်ကဲ့ပါဗျာ
မျိုးသားဒီမိုကရေစီအဖွဲ့ချုပ်က1998ခုနှစ်ကစပြီးကလေးသူငယ်များအားစေးပေးရေးအစီအစဉ်တစ်ခုလုပ်ခဲ့ပါတယ်။ဒီလိုကလေးတွေကိုအားစေးပေးတဲ့အချိန်မှာမိခင်တွေကိုလည်းမျိုးဆက်ပွားကျန်းမာရေးပညာကိုအခအားလျော်စွာပေးခဲ့ပါတယ်။ဒီအပြင်2002ခုနှစ်ကစပြီး NLD လူငယ်တွေကို HIV နဲ့ပတ်သက်တဲ့ကုလသမဂ္ဂအဖွဲ့အစည်းကပေးတဲ့သင်တန်းတွေကိုလွှတ်ပြီးအမျိုးသမီးတွေကအမျိုးသားတွေကသိတဲ့သိတိုက်တဲ့ကျမရေးဆိုင်ရာဗဟုသုတတွေပြည်သူတွေဖြန့်ဝေဖို့စီစဉ်ခဲ့ပါတယ်ဒီတင်တန်းကိုတက်ခဲ့တယ်မဖြူဖြူသင်းကဆိုရင်အများသိတဲ့အတိုင်းပဲ HIV AIDS ဝေဒနာရှင်တွေအတွက်အခြားလူငယ်များနဲ့တွဲပြီးထိထိရောက်ရောက်ဆွမ်းဆောင်နေပါတယ်အဖွဲ့ချုပ်မှလည်းကျမရေးပညာပေးဟောပြောပွဲတွေလုပ်ခဲ့ပူပါတယ်နောင်လဲဆက်ပြေလုပ်မှာပါတတိုင်းပြေလုပ်မှာကျမရေးပညာပြန့်နှံ့ဖို့နဲ့လူရည်ကံရည်သာမကဂယုနာစိတ်နဲ့ပါပြည့်စုံတဲ့ကျမရေးဝန်ထမ်းတွေများပြားရှိဖို့ကတော့အခုလိုအစိုးရသုံးဝင်ရဲ့တရားဂိုင်းနှုံးမှမပြည့်တဲ့ကျမ်းမာရေးစရိတ်နဲ့တော့စွန့်ဆောင်နိုင်မှာမဟုတ်ပါဘူ
းအခုကျွန်တော်တို့အမေရိကန်ပြည်ထောင်စုရောက်နေတဲ့မြန်မာနှုတ်ဦးရဲ့မိကွန်းကိုဇက်တိုက်တင်ဆက်ရအောင်လားဗျာပထမတူကတော့ကိုမင်းစိုးမြတ်ပါတိုင်းရင်းသားတူဦးရဲ့ရင်ဖွင့်တံကိုအခုလိုကြားရမှာပါဥက္ကမောင်ဆိုရေ
ကျွန်တော်တိုင်းရင်းသားတယောက်ပါဗျဒီတခ chudo tayin dariye. Bama mundi agada dia alon jing twala rao jono duyara. Aido, jono ro tayin biga di agada diari piao piama on wakamalo yongji lakanada di tayin dariye. Agada mundi go tim monchi nao. Gongsan sujin in a blue a champion lo song bina mezo a tijamara.
Idea, go minso mia ya migun wujaro. Yama tayin dariye ne ticha tayin da lunesu richa. A piano pipoagere, pretty bacari, pero miama, piaque bamalelu, two emilio. Don Sansu Gigao, Bellumia shumi and tunda padrebia. Tiloba?
Diana mia chinje moni moody, babia ye dre, let dre jaja, pizu, joe, pu, lungan rene, the pecca, joban toabi, now the pecca, Diana a lungo, seda ya, suzi bay name, bidanzu seda, shintan kaime yego, disabu josa amilo timare. ဒါကြောင့်မလို့ကျမတို့ကတိုင်းရင်းသားဒေသတွေမှာတန်းနိုင်တဲ့ရေဒုမှုရေးနဲ့ဥပဒေရေးရာကိစ္စတွေကိုဆောင်ရွက်ပြီးတိုင်းရင်းသားများနဲ့ခင်မင်းရင်းနှီးစွာထိတွေ့ဆက်ဆံခြင်းစိတ်တူသဘောတူတိုင်းရင်းသားအဖွဲ့အစည်းများနဲ့လက်တွဲပြီး၂၁ရာစုနှစ်ပင်လုံးဖော်ဆောင်ရေးအတွက်လှုပ်ရှားခြင်းစတာတွေကိုဆောင်ရွက်နေတာဖြစ်ပါတယ်။ကဲဥက္ကမောင်ဆိုရေးဒီတစ်ပတ်အတွက်နောက်ဆုံးမေးခွန်းရှင်က
တော့ထုံးလင်းရွှေပါဖလော်ရီဒါပါအဲကျွန်တော်ပြည်နယ်မေကွန်လေးရာတော့1988ကနေပြီးတော့2010နာဖာနာဝတာလက်ထက်ကာလပိုင်းခြားအတွင်းမှာစစ်သလွတ်တော်ဆိုတာမရှိတဲ့အတွက်အဲဒီကာလအတွင်းမှာနာဖာနာဝတာအစိုးရကနေပြီးတော့နိုင်ငံတကာကနေချီးငှားထားတဲ့ကျွေးမြည်တွေအားလုံးနဲ့နောက်တစ်ခါပြည်ထောင်စီပါမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်ကုမ္ပဏီတွေနဲ့ဆောင်ဝယ်ဖောက်ကားချုပ်ဆိုထားတဲ့စာချုပ်စာတမ်းအားလုံးဟာကျွန်တော်တို့နောက်တစ်ချိန်အရသာဒီမိုကရေစီအစိုးရစစ်စစ်တရားပေါ်ထွန်းလာတဲ့အချိန်မှာကျွန်တော်ပြည်သူတရားအလုံးအနေနဲ့ပြန်လည်ပေးဆိုင်ရန်တာဝန်မရှိလို့ကျွန်တော်ကတော့ဒုံကြီးထင်မြင်မိပါတယ်။ဒေါန်ဆန်းစုကြည်ရဲ့သဘောထားကိုကျွန်တော်သိချင်ပါတယ်။စစ်စုပြုပြီးဖြေချပေးစီလိုပါတယ်။ဒေါန်ဆန်းစုကြည်ကျမှာပါလိ
။ဟုတ်ကဲ့။အာဏာရှင်နိုင်ငံတွေကနေဒီမိုကရေစီစနစ်ကူးပြောင်းသွားတဲ့နိုင်ငံတွေမှာကြုံရလေရှိတဲ့ပြဿနာတခုပဲကိုညာဝင်းအောင်ရေ။ကဲဒေါန်ဆန်းစုကြည်ရဲ့အဖြေကိုကြားပြစီဗျာ
။အခြားနိုင်ငံတွေနဲ့ချုပ်တဲ့စာရုပ်တွေနဲ့ပတ်သက်လို့ဆိုရင်နှစ်နိုင်ငံကြားချစ်ကြည်ရေးနဲ့နိုင်ငံတကာလုံထုံးလုံကြီးတွေကိုလည်းထည့်တွက်ပြီးတော့ဂင်တွေရမှာပါ။ကိုယ်နိုင်ငံကိုအင်တာမထိခိုက်နေနာစေတဲ့ကိစ္စတွေဆိုရင်တော့မိတ်ဆွေနိုင်ငံတွေကနားလည်မှုနဲ့ပြည်တယ်အောင်လုပ်ပေးမှာပါ။ဒါပေမဲ့လည်းကိုယ့်ဘက်ကလည်းမိတ်ဆွေကောင်းဖြစ်နိုင်တယ်ဆိုတာကိုပြသနိုင်ဖို့တော့လိုပါလိမ့်မယ်
။ဟုတ်ကဲ့။ကိုထွန်းလင်းရွှေရဲ့မိကွန်းပေါ်ဒေါအောင်ဆန်းစုကြည်ရဲ့ဖြေဆိုချက်နဲ့ပဲဒီအပတ်လူထုနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်ကိုရန်နာကြအောင်လားဥက္ကမောင်ဆွေ
။ကောင်းပါ යි ကိုညာဝင်းရောင်ရေ။အလုတ်တော်ဝန်များပြလှတဲ့ကြားတဲ့ကအချိန်ယူဖြေချပေးတဲ့လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့မေကိုရှင်အားလုံးက RFA ကကျေးဇူးအထူးတင်ပါတယ်ခင်ဗျာ
မေကိုနေပေးဖို့ကြဖို့ကိုလည်းဖိတ်ခေါ်အပ်ပါတယ်ခင်ဗျာလူတို့နဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်အတွက် RFA ကတီးသန့်အီးမေးလ်လိပ်စာတစ်ခုကိုလည်းဖွင့်ထားပါပြီအဲ့ဒီအီးမေးလ်လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
ထပ်ဆင့်ပြောပါရစေ dassk@rfa.org ဖြစ်ပါတယ်မေကွန်နေကိုတူတူနဲ့လိုရင်းပဲရေးသားကြစေလိုပါရခင်ဗျာတပါးထဲမှာပဲမိတ်ဆွေတို့ရဲ့အမည်နဲ့ဆက်သွယ်နိုင်မဲ့တယ်လီဖုန်းနံပါတ်တွေကိုလည်းပေါ်ပြဖို့တော့လိုပါတယ
်အဲ့ဒီတယ်လီဖုန်းနံပါတ်တွေကို RFA ကပြန်လည်ဆက်သွယ်ပြီးကာယကံရှင်ရဲ့မေးမြန်းစကားတွေကိုအတန်ဖန်းယူကဒေါအောင်ဆန်းစုကြည်ရဲ့ဖြေကြားချက်တွေနဲ့အတူပူးတွဲထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
အားလုံးရှင်လန်းချမ်းမြေ့ကြပါစေလာမယ့်ပတ်မှာကျွန်တော်တို့ပြန်ဆောင်ကြသေးတာပေါ့ခင်ဗျာ
ရွေးတဲ့ဇွဲချစ်တဲ့သူ